ပြင်းထန်နိုင်ငံဒဝမ်မှာမနေ့စနေနေ့ကရောင်ပြန်အင်ဂျီအဝါရောင်ဝတ်သူတွေရဲ့ဆန္ဒပြပွဲအတွင်းလူပေါင်း 2,000 နီးပါးဖမ်းဆီးခဲ့ပါတယ်။ပြင်သစ်ရဲ့နေထိုင်မှုစိတ်ကြီးမြင့်လာမှုအပေါ်နိုင်ငံဒဝမ်ဆန္ဒပြသူ 3,000 6,000 လောက်ရှိတယ်လို့ပြည်ထရေးဝန်ကြီးဌာနကပြောပါတယ်။သမ္မတအီမာနျူအယ်မက်ခရွန်လက်ထက်မှာစိုးရင်ချက်တွေကိုလည်းဆန္ဒပြသူတွေကဖော်ထုတ်ခဲ့ကြပါတယ်။မြို့တော်ပါရီအပါအဝင်တခြားမြို့တွေမှာလည်းဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။နိုင်ငံတော်မှာလူပေါင်း 1,923 ယောက်ဖမ်းဆီးခဲ့ပြီးလူပေါင်း 1,220 ကိုဆက်လက်ဖမ်းထားဖို့ညွှန်ကြားထားတဲ့အကြောင်းလဲဝန်ကြီးဌာနကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်က412ယောက်ဖမ်းခံရပြီးတဲ့နောက်မနေ့စနေနေ့ကတော့လူပေါင်း 1,082 ယောက်ကိုဖမ်းဆီးခဲ့တာလို့ပါရီမြို့တော်ရဲတပ်ဖွဲ့ကပြောပါတယ်။ပါရီမြို့တော်မှာဗျမ်းပရာလုပ်ရက်တွေဆက်ရှိနေပြီးလုံးဝလက်ခံနိုင်စရာမရှိဘူးလို့ကြေညာထားပေမဲ့လို့လည်းပြည်ထောင်ဝန်ကြီးခရစ်စတော့ကတ်စတနာကတော့ပါရီမြို့တော်ကအကြမ်းဖက်မှုတွေကိုထိန်းချုပ်ထားနိုင်ပြီလို့ပြောပါတယ်။တန်ချက်ကကားရီရဲ့အကအရန်ကိုယူပြီးရဲတပ်ဖွဲ့ကရှောင်းစီလီစီကဆန္ဒပြသူတွေကိုမျက်ရည်ယိုဘုံးနေနဲ့ပစ်ခတ်ခဲ့ပါတယ်။ပါရီမြို့ပေါ်ကလမ်းတွေပေါ်မှာဆန္ဒပြသူ1,000လောက်ရှိတယ်လို့လည်းဝန်ကြီးကတ်စတနာကခန့်မှန်းပါတယ်။ရဲတပ်ဖွဲ့ဝင်18ဦးအပါအဝင်စုစုပေါင်းဒဏ်ရာရသူ135ယောက်ရှိတယ်လို့လည်းပြည်ထရေးဝန်ကြီးကပြောပါတယ်။ဆန္ဒပြချမ်းဖက်မှုတွေသတင်းလေးပတ်ထဲရောက်လာချိန်မှာပဲ Eiffel Tower နဲ့တခြားအချင်းကျနေရာတွေကိုပိတ်ထားပြီးလုံခြုံရေးတပ်ဖွဲ့ဝင်တောင်းနဲ့ချီပြီးချက်ထားပါတယ်။မနေ့စနေနေ့ဆန္ဒပြပွဲတွေမတိုင်ခင်မှာတော့ပါရီမြို့တော်ကဈေးဆိုင်တွေမှာချိုးဖောက်လူရဲခံရမဲ့အရေးကာကွယ်ဖို့အတားအဆီးတွေရဲလုံခြုံရေးတွေကိုထားခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကတော့စတိုးဆိုင်တကားတွေကိုချိုးဖျက်ခဲ့ကြတယ်လို့ပြည်ထရေးဝန်ကြီးကပြောပါတယ်။နိုင်ငံတော်မှာရဲတပ်ဖွဲ့ဝင်19,000ကိုလုံခြုံရေးချထားပါတယ်ရှင်။